စကိုင်းတိုင်းအတွင်းဝက်လက်မြို့နယ်နဲ့စကိုင်းမြို့နယ်ကြားဆင့်ကန်ရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ကြပြီးတော့စစ်ကောင်စီရဲ့လက်နက်ကြီးကြောင့်ဆင့်ကန်ကြီးရွာတွေကဆရာတော်တပါးပြန်လည်တော်မူခဲ့ပြီးတော့ဒေသခံပြည်သူတဦးလည်းထိခိုက်ဒဏ်ရာရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။ကမ်ဘလူးမြို့နယ်တွေကမိရှုဖြက်စီးခံရတဲ့ကြီးစုကြီးရွာကိုပြန်လာကြတဲ့ဒေသခံတွေလည်းအခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပြေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မှတ်အင်ဂျင်တိုင်းပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းဝက်လက်မြို့နယ်နဲ့စကိုင်းမြို့နယ်အဆက်ဖြစ်တဲ့ဆင့်ကိုင်ရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဇူလိုင်လ29ရက်နေ့ကထိတွေ့တိုက်ပွဲဖြစ်ခဲ့ကြတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုနဂားလေးက VOE ကိုပြောပါတယ်။စစ်ကောင်စီတပ်တွေနဲ့အတူလက်နက်ကိုင်ပြူစောတိအဖွဲ့တွေလည်းပါဝင်တိုက်ခိုက်ခဲ့ကြပြီးစစ်ကောင်စီဘက်ကလက်နက်ကြီးကြောင့်ဆင့်ကိုင်ရွာကဖုံကြီးတပါပြန်လွန်တော်မူခဲ့တယ်လို့ကိုနဂားလေးကပြောပါတယ
်။ဒီနေ့ကြာချိန်ကကျွန်တော်တို့3နာရီခန့်ကြာတယ်။အမှတက္ကသဘက်ကပြစ်လိုက်တဲ့ RPG 3လုံးဟာကျွန်တော်တို့ဆင့်ကန်ရွာမှာကြာဆင့်ကန်ရွာဖုံကြီးကြောင်းတောင်ရွာမှာဆင့်ကန်ရွာမှာကြာပါတော့ဆင့်ကန်ရွာဖုံကြီးကြောင်းတောင်ရွာကဖုံကြောင်းမှာကြာတယ်ကြာပြီးတော့မှကျွန်တော်တို့အဲဒီ LC မှာအကာနုဖုံကြီးတပါလက်နက်ကြီးကမှန်သွားတယ်ကြာ။အမှကျွန်တော်တို့ပြည်သူ့ကာကွယ်တပ်ဖွဲ့ရင်းနဲ့လုံးလိုက်တာပြစ်ခဲ့ကြမှာအဲ့ကျွန်တော်ကတော့ဘုံကြီးတပါးနဲ့ပြည်သူတဦးမှန်တယ်သူကတော့ဒီကြီးုံကိုပို့ထားတယ်ပဲ
ဟုတ်ကဲ့
ဘုံကြီးကတော့ဒီ29ရက်နေ့ည9:30မိနစ်ကပဲပြန်လုံတော်မူသွားပြီ
စင့်ကိုင်ကျွေးရွာမှာတောင်ပိုင်းမြောက်ပိုင်းနှစ်ပိုင်းရှိပြီးဒေသအခေါ်အဖြစ်စင့်ကိုင်တောင်ရွာစင့်ကိုင်မြောက်ရွာဆိုပြီးသုံးနှုန်းကြတာပါစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကြားဖြစ်တဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်တွေဘက်ကထိခိုက်ကြဆုံးမှုများတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကိုနဂားလေးကအခုလိုပြောပါတယ်
။ဟိုကားသူတို့လာတဲ့ကားနဲ့စီနာမှာ၃កောင်ပဲတက္ကသ၃កောင်မှထားခဲ့ပြီးတော့ဒီဘက်ကိုកုံလုံးလာတာ။သူတို့ဒီကနေမှတိုက်ပွဲဖြစ်ပြီးပြန်သွားအခါမှာပွဲဖြစ်ပြီးရေလေကျုံရောက်အပြန်လာအထမ်းနဲ့၅တန်းလူမိ30ခန့်အထိခိုက်ဒဏ်ရာရှိတာကျွန်တော်တို့မြင်နေတဲ့တပ်တရားပြောတာ
စစ်ကောင်စီတပ်အင်အား50ကျော်လောက်ဟာစင့်ကိုင်ရွာတွေကိုဝင်ရောက်ပြီးဖမ်းဆီးမှုတချို့လည်းလုပ်ခဲ့တာကြောင့်ဒေသခံ1000ဝန်းကျင်လောက်စစ်ဘေးရှောင်နေကြရတယ်လို့ကိုနဂားလေးကပြောပါတယ်။ဒေသခံတချို့ဖမ်းဆီးရတယ်ဆိုပေမဲ့အရေးအတွက်ဘလောက်နဲ့ဘယ်သူတွေဖမ်းခံရသလဲဆိုတာကတော့အတိအကျမသိရသေးပါဘူး။စင့်ကိုင်ရွာတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဇူလိုင်16ရက်နေ့ကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလှုပ်မိရှို့ခဲ့တဲ့ကမ်ဘလူးမြို့နယ်ကြီးစုကျေးရွာမှာလဲဒေသခံစစ်ပြေးဒုက္ခသည်4000လောက်ဟာလက်ရှိမှာစားတောက်ရေးအတွက်ခက်ခဲနေကြတယ်လို့ကြီးစုဒေသခံပရဟိတအဖွဲ့ခေါင်းဆောင်ဦးမြင့်အောင်ကပြောပါတယ်။အိမ်ခြေ800ကျော်ရှိတဲ့ကြီးစုကျေးရွာမှာစစ်ကောင်စီတပ်တွေမိရှို့လို့အိမ်ခြေ400ကျော်လောက်မီးလောင်ဆုံးရှုံးခဲ့ပြီးရွာသားတချို့အသက်ခံခဲ့ရပါတယ်။အခုလက်ရှိမှာတော့ရွာထဲမီးလောင်ပျက်စီးနေတာတွေနဲ့အလောင်းတွေကိုရှင်းလင်းပြီးဒေသခံ2000ဝန်းကျင်လောက်ဟာကျေးရွာကိုပြန်ဝင်လာနေကြပြီဖြစ်ပေမဲ့စားတောက်ရေးအတွက်ရိတ်ခါအလုံးလောက်မရှိဖြစ်နေကြတယ်လို့ဦးမြင့်အောင်ကအခုလိုပြောပါတယ
်ရွာထဲမှာပြန်ဝင်နေတဲ့အခုလူကြီးရေပေါင်းက1500ကျော်လောက်ရှိသွားပြီအဲအများကြီးရှိရဆိုတော့ငါညီမကြီးအိုလိုကကိုဒီနားမှာဒီကိုနဲ့လက်တန်းရွာတွေမှာပဲသူတို့ရှိနေတယ
်ကြီးစုရွာမိဘတဲ့ဒုက္ခသည်တွေအတွက်လက်တလုံးမှာပြန်လဲထူထောင်ရေးထက်စားနပ်ရိက္ခာလုံလောက်ဖို့ကအဓိကပြဿနာဖြစ်နေတယ်လို့လည်းဦးမြင့်အောင်ကပြောပါတယ်စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမြို့ပတ်ပတ်လေဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရရောဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာဝေးရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ PDF ကာဝေးရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးမြှင့်လှုံ့ဆော်နေပါတယ်ရှင်